ကိုဗစ်ကူးစက်ခံထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုကလုံမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်ရဲ့ကျမရဲ့အခြေအနေစိုးရိမ်နေရတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့နေကပြောပါတယ် NLD ဥပဒေအကြံပေးတူဖြစ်သူဦးကျော်ဟိုလဲကိုဗစ်ကူးစက်ခံရပြီးတော့ရန်ကုန်စေယုံကြီးမှာပဲရောက်နေပါပြီဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့အင်းစိတ်တော်မှာအကျဉ်းချခံရတဲ့ NLD ဘိုဟိုကော်မတီဝင်ဦးဟန်သာမြင့်ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်း NLD ဥပဒေအကြံပေးဦးကျော်ဟိုကျောင်းသားကောင်းဆောင်ကိုမင်းသွေးတို့ဟာတောင်ထဲမှာကိုဗစ်ကူးစက်ခံထားသူတွေကတချို့ဖြစ်ပါတယ်။ဦးဟန်သာမြင့်ကလက်ရှိမှာရန်ကုန်ဆေးရုံကြီးအထူးကုသဆောင်မှာကုသမှုခံယူနေပြီးလက်ထိပ်ဖြုတ်ပေးလိုက်ပြီးမှအောက်ဆီဂျင်ပြန်တက်အောင်လုပ်နိုင်ခဲ့တယ်လို့သူ့ရဲ့ရှေ့နေဖြစ်သူဦးကြည်ဝင်းက VOA ကိုပြောပါတယ
်။အေးမနေ့ကတော့မေးတာတော့အောက်ဆီဂျင်ကတော့90အောက်ကျတယ်ဗျာ။ဝန်လေဒီဝန်သွားတဲ့ဥစားတော့ရက်သွားပြီတဲ့။ပရက်ရှာလည်းကျတယ်တဲ့။ကျတော့ပရက်ရှာကျတော့ဒစိုင်းကြီးပဲတော့တော့ဒစိုင်းကြီးပဲပြတ်တက်တယ်တဲ့။ပရက်ရှာပြတ်တက်တယ်တဲ့။အဲပထမတော့လက်ထိတ်ခတ်ထားတာ။လက်ထိတ်ခတ်ထားတာဒီဟိုပြောတော့အခုလက်ထိတ်ကတော့ဖြုတ်လိုက်တော့ဟိုဝင်ရမှောက်လို့ကျတော့အောက်ဆီဂျင်ပြန်ပြန်တက်တာပေါ့။ဝင်ရမှောက်ပြီးတော့လုတ်ပြီးမှတက်တယ်ဟုတ်။လုံးလုံးဆိုတော့အဲ့လိုအခြေအနေရှိတယ်။အခုညနေတော့မမီရသေးဘူး။မနေ့က10နာရီကျော်က
ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပဲ NLD ဘိုးကော်မတီတူဦးဖြစ်သူဦးဟန်သာမြင့်ကိုဖမ်းဆီးခဲ့တာပါအာဏာသိမ်းတဲ့နေ့ကတည်းကဖမ်းခံရတာဖြစ်ပေမဲ့ CRPH ကိုထောက်ခံကြောင်းဖေဖော်ဝါရီလ၁ရက်နောက်ပိုင်းမှာထုတ်ပြန်ခဲ့တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆော်လှုပ်ဆောင်မှုပုံမှန်905ခကွေနဲ့သူ့ပေါ်ဆွဲချက်တင်ထားပါတယ် NLD ဥပဒေအကြံပေးတူဦးဖြစ်သူဦးကျော်ဟိုးကလည်းကိုဗစ်ကူးစက်ခံထားပြီးရန်ကုန်ဆေးရုံကြီးမှာပဲရောက်နေပြီလို့သူရဲ့ရှေ့နေဖြစ်သူဒေါ်စမ်းမလာညွန့်ကပြောပါတယ
်။မနေ့ကဆိုဆရာဦးကျော်ကလည်းဟိုအောင်ရောက်လာပြီနော်။ဆေးရုံကြီးကမနေ့ကညာကြီးညနေအရောက်တာ။သူ့ရှေ့နေကသူ့ရဲ့အောက်ဆီဂျင်နဲ့မောနေပြီးတော့ခုကဆရာဦးကျော်ကအပြင်မှာပဲထားတယ်အဆောင်မရသေးဘူးလေ။အမားတို့ကလည်းစုံစမ်းတာအဲ့လို17စနစ်တို့ IC လို့ရောက်ရင်ဟိုလူခုဆရာဦးရဲ့ဝင်းတော်မှမှာအမားတို့ကိုလူတယောက်ထည့်လို့ရသေးတယ်။နောက်ပိုင်းဆိုကိုလူတွေပါစောင့်လို့မရတော့ဘူးတဲ့
။ဒီအခြေအနေတော့သာသိထားရပြီးကျန်တဲ့အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့သူမကပြောပါရယ်။ပြီးကြရက်ရပိုင်းအတွင်းကကွဲလွန်သွားသူ NLD ထိပ်ပိုင်ခေါင်းဆောင်တူဖြစ်တဲ့ဦးညံ့ဝင်းနဲ့အတူနေခဲ့တဲ့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းစီမှာလည်းကိုဗစ်ပိုးတွေ့ရှိတာတယ်လို့ဒေါ်စမ်းမလာညွန့်ကပြောပါရယ်။ဦးညံ့ဝင်းကထောင်ထဲမှာရှိနေစဉ်ကိုဗစ်ကူးစက်ခံရပြီးဇူလိုင်20ရက်မနက်9နာရီကျော်ကရန်ကုန်ဆေးရုံကြီးမှာကွဲလွန်ခဲ့တာပါ။သူစာပနာကိုတော့ဇူလိုင်21ရက်ရန်ကုန်မြို့အနောက်ပိုင်းလှိုင်သာမြို့နယ်ကထိုင်မင်တုတ်သက်မှာကြိုခဲ့တယ်လို့သူ့ရဲ့ရှေ့နေတော်စမ်းမလာညွန့်ကပြောပါရယ်ဖေဖော်ဝါရီလ1ရက်နေ့ဖမ်းဆီးထိန်းသိမ်းခံထားပြီးအင်းစိန်ထောင်မှာအကျဉ်းချခံရသူတွေကကိုဗစ်ကူးစက်ခံရသူတွေမှာကျောင်းသားကောင်းဆောင်ကိုမင်းသွေးသက်လည်းပါဝင်ပြီးသူ့အခြေအနေကိုတိတိကျကျမသိရဘူးလို့ဇနီးဖြစ်သူက VOA ကိုပြောပါရယ
်သူကပြီးခဲ့တဲ့နှစ်ပတ်လောက်ခဲ့ရလေအဲသူရုံးထုတ်တော့မှာအဲ့ဒီကလော့ဒ်ဒေါင်းချာကတော့သူ့ချင်းနေတဲ့ကျောင်းတီးလို့မရှိဘူးပြီးကမရဘူးမှာဟုတ်သွားကြရလေမှာသတင်းတွေကတော့အများကြီးပိုပြန့်နေရပါတော့ဆိုတော့ကျောင်းဒီအေးစိတ်ထဲမှာလည်းဖြစ်နေရပြန့်နေရဆိုပြီးတော့ပြောတာမျိုးတွေလည်းကြားရတယ်ပေါ့နော်ဆိုတော့ကျောင်းကဒီသားစုရဲ့အနေနဲ့ကျောင်းစိတ်ပူတယ်ပြီးတော့ဟိုယောဂအခန်းရှိတဲ့သူတွေကပိုဆိုးတယ်ပေါ့နော်ပိုပြီးတော့စိတ်ပူပါတယ်ဆိုတော့ကျောင်းကဒီဟိုလေနဲ့ပတ်သက်ပြီးတော့ဒီသူတို့ထောင်ကပါလုပ်ပေးတယ်ပေါ့နော်ဥမာဒီစီပေးရမျိုးပါပဲအဲ့လိုမျိုးလုပ်ပေးရဆိုရင်တော့ပြဿနာမရှိဘူးအဲ့လိုစီကပေးရနဲ့ဒီတိုင်းထားရဆိုရင်တော့တကယ်ကြီးဟိုဖြစ်နေဆိုရင်ဟိုဒီမှာသူတို့တွေကဟိုတူတူနေကြရတာဆိုတော့တယောက်ကိုင်တယောက်ကိုကြရတာဟိုဆိုတော့အခုကလည်းဒီကိုဗစ်ကတော့ဆင်းနေကြတာကျွန်တော်တို့ဒေတာတွေအနေနဲ့ပို့ပြီးတော့စိတ်ပူရတဲ့ကာလဖြစ်တယ်ပေါ့နော်ဆိုတော့ရုံးနေတော့မထွက်ရတဲ့အခြေအနေမှာသူတို့ဘာဖြစ်နေဆိုတော့ကျွန်တော်မသိရတဲ့အတွက်ပို့ပြီးတော့စိတ်ပူရတယ်ဟုတ်
ကိုဗစ်ကရောဂါထိန်းချုပ်ဖို့ဆိုပြီးပြီးခဲ့တဲ့အပတ်ကစလို့အင်းစိန်အကျဉ်းချောင်းတွေကယာယီအထူးတရားရုံးတွေမှာအမှုတွေစစ်ဆင်နေတာကိုယာယီရက်ဆိုင်တာပါဆေးဥချွေးကောင်စီဘက်ကတော့ဇူလိုင်လ20ရက်နေ့အထိကိုဗစ်ကူးစက်ခံရပြီးနောက်အကျဉ်းချောင်းအလိုက်ဆေးရုံဆင်းရသူ152ဦးဆက်လက်ကူးသောက်မှုခံယူဆဲ208ဦးရှိပြီးတည်ဆုံးသူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ထိပ်ပိုင်ခေါင်းဆောင်ဦးညံ့ဝင်းအပါအဝင်6ဦးရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်လာပါတယ်ခင်ဗျာ